မင်္ဂလာပါလမ်းရုံးဟောင်းတွင်ဆင့်ကထွင်တုတ်တင်ကမြလွေကရရေအယိုးအစဉ်ဒါမှမဟုတ်ရှေးကပြုပ်ခဲ့တဲ့လုံထုံလုံနီးတွေကိုအခြေခံပြီးပေါ်ကောင်းအောင်တဆင့်တက်ပြီးတီထွင်မဲဆိုရင်လွယ်လွယ်ကူကူချောချောမောမောအောင်မြင်နိုင်တယ်လို့ဆိုလို့ရိပ်ကိုနားလည်လိုက်ရပါတယ် အမှတ်တမဲ့ထားမိတဲ့ပုံနဲ့ပတ်သက်လို့ထင်ရှားတဲ့တာတကားတရက်ကတော့မလိခပြုစုခဲ့တဲ့မြမဝိတ္ထုအညွန်စာအုပ်များနဲ့ပတ်သက်လို့ဒီနေ့မြမစာပြီးလောကကပညာရှင်များအရေးတူယူဆက်လက်ဆောင်ရွက်တာမတွေ့ရတဲ့အချက်ပါပဲမလိခရဲ့မြမဝိတ္ထုအညွန်ဟာမြမစာပြီးသမိုင်းမှာထူးခြားပြီးလေးစားလောက်တဲ့စာအုပ်တစ်ဥပါထူးခြားတဲ့အချက်တစ်ချက်ကသူ့အရင်အလားတူစာအုပ်မပေါ်မထွက်ခဲ့တာပါပဲ မြမဝိတ္ထုအညွန်ကတထောင်960ခုနှစ်နိုဝင်ဘာလတုန်းစုံနောက်မဂ္ဂဇင်းမှာမြဖြားခံပါတယ်အဲ့ဒီအချိန်ကစပြီးအခန်းဆက်ဆောင်းပါးအနေနဲ့ရေးလာလိုက်တာတထောင်960နှစ်ဒီဇင်ဘာလအထိဆိုတော့9နှစ်ကျော်ကြာပါတယ်9နှစ်အတွင်းမှာစာရေးသူတရားရဲ့ဝိတ္ထုပေါင်း130တိအကြောင်းအညွှန်းရေးနိုင်ခဲ့ပါတယ်အင်းဝါခေရှင်မဟာသီလဝန်သားရဲ့ဘာရယနာဝိတ္ထုအစတထောင်960တခုဆန္ဒမဂ္ဂဇင်းမှာပါတဲ့ဝင်းဦ ပြီးထုတ်ပါတယ်။နောက်တော့ပထမနဲ့ဒုတိယတွဲပေါင်းတဲ့တအုပ်၊တတိယစတုထပြင်စမရဲတွေပေါင်းတဲ့တအုပ်နှစ်အုပ်ခွဲထုတ်တာတွေ့ရပါတယ်။အဲ့ဒီလိုနှစ်အုပ်ခွဲထုတ်တဲ့နေရာမှာတော့တတွဲချင်းထုတ်စဉ်ကပါခဲ့ပေမယ့်ဘာအကြောင်းကြောင့်ရဲ့မသိရပဲရန်ကုန်ဘားဆွေရဲ့တေတော်မတိဩကောင်းဤမပါတော့ပါဘူး။လေးစားလောက်တည်းဆိုရမှာအကြောင်းမေမဟုတ်ပါဘူး။ပဒါနအကြောင်းကတော့စာအုပ်ကိုစနစ်တကျပြုစုထားတဲ့အချက်ပါ။ခေအဆက်ဆက်စာရီကိုဝေဖန်သုံးသပ်ပြရတဲ့အခါစာပြုတ်သူကစိတ်လွတ်ကိုလွတ်ကိုထီယာကိုအကြောင်းမဲ့စီးမဲ့ကမ်းမဲ့ပြောတဲ့အမူအရာမျိုးမြမဝိတုအညွှန်းစာမှာမတွေ့ရပါဘူး။မပြုစုခင်ကတည်းကမူပေါင်းတွေတက်တက်မှတ်မှတ်ချထားပါတယ်။ဝိတုရဲ့ဦးတီးချက်ဝိတုအကြောင်းအရာဝိတုတဲကဇက်ဆောင်ဝိတုအတတ်ပညာတွေကိုအကဲဖြတ်ဝေဖန်ဖို့တတ်မှတ်ထားပါတယ်။ဘာရီကိုဝေဖန်သုံးသပ်ပြမယ်ဆိုတော့ဟုတ်ပါပြီ။ဝေဖန်သုံးသပ်တဲ့အခါမှာရောဘဲမူဘဲမှတ်ကြောက်ကိုကင်ဆွဲမလဲ။အဲ့ဒါကလည်းအရေးကြီးပါတယ်။တနည်းအားမှာဒီမှတ်ကြောက်တခြားတနည်းအားမှာတခြားမှတ်ကြောက်ဖြစ်နေရင်တော့လေဖတ်ရတဲ့သူဝေဝါးရှုပ်ထွေးစရာဖြစ်နိုင်ပါတယ်။ဝိတုအညွန်ကျမ်းပြူစရာမှာဝေဖန်သုံးသပ်မဲ့ကဏ္ဍအသီးသီးအတွေ့မှတ်ကြောက်တွေကရှင်းရှင်းလင်းလင်းရှိပြီးသားပါ။ဥတီကျဲဆိုပါတော့ဥတီကျဲဟာအမျိုးသားစီလုံးညီညွတ်ရေးနှစ်ချက်ဆန့်ကျင်ရေးအမျိုးသားလွတ်မြောက်ရေးတို့ကိုဥတီရမယ်လို့ဆိုပါတယ်ဒါအပြင်ဆိုရှယ်လီယေးဥတီရမယ်လို့ဆိုထားပါသေးတယ်ဆိုရှယ်လီယေးဥတီရမယ်လို့ထည့်ဆိုထားရတဲ့အကြောင်းကိုတော့1969က1982ခုကာလနိုင်ငံရေးမိုးလေဝသသဘောပြန်လည်ဆင်ခြင်ကြည့်ရင်ရိပ်စားမိဖို့လွယ်ပါတယ်ဒီလိုပဲအကြောင်းအရာနဲ့ပတ်သက်တဲ့မူဝါဒကိုကြည်အောင်မလားအလုသမားလေသမားတို့ယက်တီ၍အရင်းရှင်လူတန်းစားကိုတန့်ခိုက်ဆန့်ကျင်သောအကြောင်းအရာဖြစ်ရမယ်လို့ဆိုထားပါတယ်တခါဝိတုအညွန်းစရာရဲ့ဇက်ဆောင်ပိုင်းအမြင်ကိုလဲကြည့်ပါအောင်လူအဖွဲ့စည်းတိုက်ပွဲတွေမှာတကူကောင်းတူကောင်းတရေကောင်းဝါရတွေကိုစားပြုတဲ့ဇက်ဆောင်တွေကိုအာမပေးဘူးလို့ဆိုပါတယ်လူရန်သားစရိုက်ကိုကိုစားပြုတဲ့ဇက်ဆောင်လူရန်သားကိုအခြေခံပြီးလူသားဝါရကိုဖော်ပြနိုင်တဲ့ဇက်ဆောင်မျိုးကိုမှနှစ်သက်တယ်လို့ဆိုပါတယ်နှစ်သက်သည့်နှစ်သက်တိုက်တဲ့စာမျိုးကိုမလိကနှစ်သက်ခဲ့တာပဲလို့သဘောရပါတယ်။စာဖက်သူနဲ့သဘောချင်းညီတာမညီတာအပါထားကိုဖက်တဲ့စာပြုတ်သူမှာဘလို့မူဝါဒရှိထားတယ်ဆိုတာသိခွင့်ပေးတာကကျေးဇူးတင်စရာတစ်မျိုးပါ။ဝိတုအတတ်ပညာဘက်ကတော့အညွှန်းစရာရဲ့နိုင်ငံရေးလူမှုရေးယုံကြည်ချက်ထက်အတတ်ပညာဘက်ကိုကြည့်ပါတယ်။ဝိတုနောက်ခံရဲ့ဇက်ွက်ပနဲ့ရိုက်ပုံရဲ့ဇက်ွက်တိဆောက်ပုံရဲ့သုံးပိုင်းခွဲပြပါတယ်။ဝိတုနောက်ခံဆိုရင်ခေတ်နဲ့ပတ်ဝန်းကျင်ကိုကြီးကြီးလေးလေးပေါ်ပြနိုင်တဲ့ဝိတုမျိုးဖြစ်ရပါမယ်။ဇက်ွက်ပနဲ့ရိုက်ရမှာအဖြက်အကူအဆက်အဆက်တွေလှလှပပါရှိနေရပါမယ်။ဇက်ွက်တိဆောက်ပုံမှာတမယိုးကြတွေ့ချစ်ကွဲပြန်ပေါင်းဆိုတဲ့ဇက်ွက်ဇလန်းမျိုးထက်တားရမယ်လို့ဆိုပါတယ်။ဒီလိုမူဝါဒချက်မှတ်ပြီးဝိတုတပုတ်ချင်းကိုအပိုင်းနှစ်ပိုင်းခွဲပြီးရေးပါတယ်။ပထမပိုင်းကဇက်ဆောင်နဲ့ဇလန်းအကြောင်းဒုတိယပိုင်းကဝိတုနဲ့ဝိတုရေးသူအကြောင်းပါ။ပထမပိုင်းဇလန်းအကြောင်းမှာဇလန်းအချင်းကိုဖော်ပြထားပြီးတော့မူရင်းဝိတုကိုဖတ်ခွင့်မရဖတ်ချိန်မရနိုင်သူတွေအတွက်အ သုံးတက်လာပါတယ်။နောက်ပြီးဒုတိယပိုင်းကဝိထုရေးသူအကြောင်းဟာလဲစာရေးသူတွေအကြောင်းအပြည့်စုံမဟုတ်တော့တစိတ်တည်းသာအတိပေးထားတာမို့တန်မိုးရှိလာပါတယ်။အဲ့ဒီလိုစနစ်တကျရေးထုတ်လိုက်တော့မြန်မာဝိထုအညွန်းစာအုပ်ဟာလေးစားစရာတန်မိုးထားစရာစာအုပ်ဖြစ်လာပါတယ်။တက္ကသိုလ်မြန်မာစာဌာနပြည်ထောင်စာရီထဲမှာအညွန်းစာအုပ်ကိုတွေ့လာရပါတယ်။မြန်မာဝိထုဖြစ်စဉ်ကိုသိခင်ကြတဲ့စာပေဝါသနာရှင်တွေရဲ့အားကိုးအားထားရာဖြစ်လာပါတယ်။အခုထိလည်းအားကိုးလောက်တဲ့စာတအုပ်ဖြစ်ရှိနေသေးပါပဲ။ကြားပူးနာဝရှိထားတဲ့ဝိထုတပုတ်အကြောင်းသိခြင်းသလား။ကိုမမီလိုက်တဲ့စာရေးဆရာတွေအကြောင်းသိခြင်းသလား။ဝိထုအညွှန်းစာအုပ်ကိုလှမ်းလို့ကြည့်ရှုလိုက်ရင်အတော်များများသိလာနိုင်ပါတယ်။ဝမ်းနည်းစရာကောင်းတာကဝိထုအညွှန်းပြုစုမဲ့သူခါပြတ်သွားအဆက်ပြတ်သွားတာပါပဲ။ဒီလိုစာအုပ်မျိုးဟာစာပေလောကအတွေ့အသုံးချတန်ဖိုးကြီးမှန်စာပေလောကအများကတိကျမှာပါဒါပေမဲ့1982နောက်ပိုင်းဝိထုတွေဝိထုရေးဆရာတွေအကြောင်းစနစ်တကျပြုစုထားတဲ့အညွှန်းစာအုပ်ရေလို့တအုပ်တလီမှမတွေ့ရသေးပါဘူး1982ခုနောက်ပိုင်းပေါ်ထွန်းလာတဲ့စာရေးဆရာတွေဆိုရလဲမနည်းလှပါဘူးနေဝင်းမြင့်ခင်ခင်ထူးနူနူကြီးအင်းဝမဆန်းနာဂျူးစသဖြင့်82နောက်ပိုင်းမှာထင်ရှားလာတဲ့စာရေးဆရာတွေအများအပြားရှိနေတာမဟုတ်လားမလိခရဲ့အမွေကိုဆက်ခံမဲ့ဝိထုအညွှန်းတွေဆက်ပြုစုမဲ့သူအမြန်ပေါ်လာလေမြမစာပီလောကအတွေ့အကျိုးရှိလေနေမှာပါရှင်စာပီမြင့်ပြီးလူမျိုးတင်ပါစေ